Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ် January 29ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19.2530နဲ့လိုင်းလမီတာ190ကနေထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာနောက်လာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကေတထိုက်ပါ။အာဖဂန်နစ္စတန်ကစစ်တကတူတခုဒီကနေ့တိုက်ခိုက်ခံရပြီးစစ်သားတထာစင်လောက်သေဆုံးခဲ့ရပါတယ်။ဂျိုရုဆက်သွဲရေးလမ်းပြမြေပုံကြောင့်ပြည်ပမှာရှိတဲ့အမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့အမေရိကန်စစ်တပ်ကမူဝါဒတွေကိုပြန်ပြီးတော့သုံးသပ်နေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်မျိုးရပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ဆိုင်ဆရာကိုဝေးဟင်အောင်တို့ကိုရတေတောင်မြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်ပြီးတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်မတရားအသိဆက်သွယ်မှုပုံမှန်တွေနဲ့တရားစွဲဆိုလိုက်ပါတယ်
။ဘောရစတကြီးဥပဒေပုံမှန်နိုင်ငံကခွေးကန်းနဲ့တမှုဆွဲတယ်။နောက်မတရားသည်အဲဥပဒေပုံမှန်ဆိုင်ခွန်တင်းနဲ့တမှုဆွဲတယ်။အခုဆွဲတင်နေ
ရှင်းနေတော့အင်းနုစိန်ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Jiang Hili နဲ့ရှမ်းလူမှုအဖွဲ့အစည်းတို့တွေ့ဆုံတဲ့တွင်ပညာရေးအသုံးစိတ်မြင့်တင်ပေးဖို့ဆန္ဒထုတ်ပေါ်တောင်းဆိုကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသား40ကျော်ကိုကျောင်းထုတ်လိုက်တဲ့အပေါ်ဝေဖန်မှုတွေကိုလည်းကြားမှာဖြစ်တယ်လို့ဥပဒေအကြံပေးတရားလွတ်တော်ရှင်နေဦးကိုနေရန်ကုန်လိမ့်စိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံရတဲ့တနေ့ပြအခမ်းအနားအကြောင်းတွေကိုလည်းကြားမှာပါဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တွေကိုမှတ်တကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတူတစ်ခုမှာဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မြို့သားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးထဏ်ရာရပါတယ်စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့တပ်ဖွဲ့ကိုတိုက်ခိုက်တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ဝင်ကြီးဌာနပြောခွင့်ရဒီလတ်ဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတူအနီးမှာမိုးလင်းပြီးချိန်အထိဆက်ပြီးတိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာလို့ကာကွယ်ဝင်ကြီးဌာနပြောခွင့်ရကပြောဆိုသွားပါတယ်ပထမ2ဦးကအဝင်ပေါက်မှအသေးကံဖောက်ခွဲလိုက်ပြီးကြံ3ဦးတို့ကအထက်ကိုဝင်ဖို့ကြိုးပမ်းခဲ့ကြတာမှာအဲ့ဒီတဲက2ဦးကိုအာဖဂန်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အသေးကံဘုံနဲ့အတူဖမ်းမိခဲ့ပါတယ်တိုက်ခိုက်မှုကသူတို့လောက်ရဖြစ်တယ်လို့အစ္စလာမ်မြစ်အစိုးရအဖွဲ့ IS ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်တွေအပါအဝင်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရပ်ပန်းအတွင်ဒီကနေ့ထပ်ပြီးတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင်
။အားကစားလို့ရမှာတုံးတဲ့ GPS ဂျိုရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်တပ်စခန်းနေရာတွေပေါက်ကြားနေတယ်လို့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်အနေနဲ့ဒီလုံခြုံရေးပြဿနာအတွက်မူဝါဒပြန်သုံးသပ်နေပါတယ်။အင်တာနက်မှာကြီးနေတဲ့တက္ကပါလို့လွှမ်းခြုံဖော်ပြထားတဲ့ဒီ GPS အားကစားမြေပုံထဲမှာလူသန်းပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိန်စီးတာတွေအများဆုံးလုပ်တဲ့လမ်းကြောင်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလမှာထုတ်ပြန်လိုက်ရမှာနိုင်ငံခြားရောက် American စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာခဲ့တာပါ Fitbit, Garmin နဲ့ Polar တို့လို GPS ဆက်အစိတ်အပိုင်းတွေကိုသုံးပြီး Global Heat Map လို့ခေါ်တဲ့ဒီအားကစားလုပ်တဲ့လမ်းကြောင်းပြမြေပုံကိုဖော်ပြပေးတဲ့ Strava Company အနေနဲ့သူစီမံမှတ်ပုံတင်ထားတဲ့အားကစားလုပ်သူတွေရဲ့2015ခုနှစ်ကနေ2019 September အထိအားကစားလုပ်တဲ့လမ်းကြောင်းပေါင်း10တန်းကိုအခုလိုထုတ်ပြန်ခဲ့ရမှာပုဂ္ဂလိကနေရာဒါမှမဟုတ်သတင်းမထုတ်ပြန်စေချင်တဲ့နေရာလို့မှတ်ဖို့တင်ထားသူတွေအမှတ်အသားပြခဲ့တဲ့နေရာတွေကိုချန်လက်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုတော့ Australia ကျောင်းသား Nathan Rusa ကလုံခြုံရေးကြောင့်လိမ့်လာရင်းနဲ့ဒီ internet မြေပုံကိုကြီးခဲ့ရကနေအခုလိုနိုင်ငံခြားက American တပ်စခန်းတွေကိုထင်းထင်းရှားရှားမြေပုံပေါ်မှာမြင်တွေ့လျက်ရတဲ့အကြောင်းထောက်ထား link ကို Strava Community ပို့လိုက်တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကသတင်းထုတ်ပြန်လိုက်ပါတယ်ဒီမြေပုံထဲမှာအားကစားလှုပ်ရှားမှုနေရာအများစုကိုအမေရိကန်နောက်ဥရောပဂျပန်ဘရာဇီးတို့မှာတောက်ပတဲ့လျောင်းနဲ့ဖော်ပြထားပေမဲ့စစ်ဖြစ်နေတဲ့ Iraq, Syria နဲ့ Afghanistan တို့မှာတော့နေရာအများစုကမှောက်မဲနေပြီးအမေရိကန်လျှို့ဝှက်စစ်ကမ်းနေရာတွေတဝိုက်မှာတော့ထင်းကနေအယောင်တောက်နေတာကိုဒီကျောင်းသား Rusa ကတွေ့ရှိလိုက်တာဖြစ်ပါတယ်ခင်ဗ
ျကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဒီကနေ့တနင်္လာနေ့မှာ Washington DC မြို့တော်ကိုလာရောက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့အလို့သဘောနေ့လယ်စာအတူစားသုံးမှာဖြစ်တယ်လို့အီရန်ဒုံးကျည်အစိတ်အပိုင်းတွေလို့ဆိုရတဲ့ကိုစမ်းစစ်ဖို့တွားကြည့်ချင်မှလည်းဖြစ်ပါတယ်။တာရိုပြစ်ဒုံးကျည်အပိုင်းစာကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြည့်ရှုစမ်းစစ်ခွင့်ရမှာပါ။ Washington ကစစ်စခန်းတစ်ခုထဲမှာထပ်ထားတဲ့အဲ့ဒီဒုံးကျည်အပိုင်းစာတွေအကြောင်း ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ရှင်လင်းပွဲအတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေးလီကဖွင့်ချပြောဆိုထားတာပါရှင်မင်းနိုင်ငံကဟူတီသဘုံတွေကိုအီရန်ကတရားမဝင်လက်နဲ့တပ်ဆင်ပေးနေတယ်ဆိုတာဒီဒုံးကျည်အပိုင်းအစတွေကညင်မရအောင်တက်တည်ပြနေတယ်လို့တန်မတ်ကြီးဟေးလီကပြောခဲ့တာပါ အဲ့ဒါကိုအီရန်မှာလုပ်ပြီးရှင်မင်းကဟူတီစစ်သွေးချွာတွေစီပို့ခဲ့တယ်။အဲ့ဒီကနေမှဆော်ဒီအာရေဗျာကအပြစ်မဲ့ရက်သားရာပေါင်းများစွာတေးကြေစီဖို့အတွက်အရက်ဖက်၄စိတ်တခုကိုပြစ်ကတ်ခဲ့တာပါလို့တမ်မတ်ကြီးဟေလီကဒီဇင်ဘာလတုန်းကပြောဆိုခဲ့တာပါ။ရှင်မင်းတပုံးရဲ့အပေါ်နိုင်ငံတကာလက်နက်ခဲယံရောင်းချမှုပိတ်ပင်ကတ်တာထားတာကိုချိုးဖောက်တဲ့အတွက်အီရန်နိုင်ငံအနေနဲ့တာဝန်ရှိတယ
ူတကောက်ခေါ်တဲ့မြောက်အမေရိကလူလတ်စွာကုန်သွယ်ရေးစာချုပ်အတွက်နောက်ဆုံးပြန်လည်ညှိနှိုင်းဆွေးနွေးခဲ့တဲ့လုပ်ငန်းစဉ်ကြောင့်ဒီနေ့သတင်းထုတ်ပြန်ဖို့ရှိနေပါတယ်။ဒီကောင်းဆောင်တွေအနေနဲ့အကောင်းမြင်သဘောရှိနေပေမဲ့ဒီလုပ်ငန်းစဉ်ကြောင့်နီးနီးကပ်ကပ်တည်ထားသူတွေကတော့ဒီနောက်ဆုံးသဘောတူချက်ပြန်ရဖို့သတ်မှတ်ထားတဲ့မတ်လထက်နောက်ကျမှသာသဘောတူချက်တွေဖြစ်လာဖို့များတယ်လို့သုံးသပ်ထားကြပါတယ်။ဒီသုံးနိုင်ငံအနေနဲ့အခု NAFTA ညှိနှိုင်းဆွေးနွေးပွဲတွေကိုပြီးခဲ့တဲ့2019နှစ်ကုန်ကနေမှအပြီးသတ်နိုင်ဖို့အရင်ကြိုးစားခဲ့ပေမဲ့တင်မာနေတဲ့ကိစ္စရပေါင်းများစွာအတွက်ဘုံသဘောတူညီချက်ရအောင်လုပ်ရဖို့လိုတာမို့ဒီအရင်နောက်ဆုံးသတ်မှတ်ရက်ကိုလည်းနောက်ဆုတ်ခဲ့ရပူပါတယ်။အခုနောက်ဆုံးကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့ညှိနှိုင်းပွဲမှာတော့မော်တော်ကားစက်ဝဆိုင်ရာအငင်းပွားမှုဖြစ်ရှင်းရေးလုပ်ငန်းစဉ်နဲ့ဥပဒေကိစ္စရပ်တွေပါဝင်နေပါတယ်။အမေရိကန်ဘက်ကတော့ဒီပြဿနာဖြစ်ရှင်းရေးလုပ်ငန်းစဉ်အများစုကိုပယ်ဖျက်ပြီးမော်တော်ယာဉ်ထဲမှာထည့်ရမယ့်ပစ္စည်းတွေထဲမှာအမေရိကန်ပစ္စည်းပါဝင်မှုရာခိုင်နှုန်းကိုမြှင့်တင်လိုပါတယ်။ဒီအပြင်ဒီ NAFTA ကုန်သွယ်ရေးစာချုပ်9နှစ်သက်တမ်းရှိလာချိန်မှာအခုသုံးနိုင်ငံလုံးကဒီစာချုပ်ဆက်အသုံးပြုရေးသဘောတူတဲ့အခြေအနေကလွဲလို့ဒီစာချုပ်ပြည့်ပြည့်ပြီးသားဖြစ်တယ်ဆိုတဲ့အပိုက်ကိုလည်းထည့်ဖို့အမေရိကန်ဘက်ကအဆိုပြုထားပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1183တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။လူမှုကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုတန်းနဲ့ချီတဲ့ follower အတုတွေရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လုပ်ငန်းကြီးတစ်ခုကိုနယူးယောက်ပြည်နယ်ရှင်းနေချုပ် Eric Schneiderman ကစုံစမ်းစစ်ဆေးမှုစတင်လိုက်ပါပြီ။ကြော်ကြားသူတွေအားကစားသမားအကျော်အမော်တွေနဲ့နိုင်ငံရေးသမားတွေကိုဒီဘူးမီကုမ္ပဏီက follower အတုတန်း100ကျော်ရောင်းချခဲ့တဲ့အကြောင်းနယူးယောက် Times သတင်းစာကရေးသားပါတယ်။နယူးယောက်ဥပဒေအရလူတယောက်လိုတုပပြုတ်လောက်တာတွေလိင်ညာလှည့်ပြားတာတွေကတရားမဝင်လောက်ရက်ဖြစ်တယ်လို့ပြည်내ရှင်းနေချုပ်ကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်။ခိုးယူထားတဲ့အချက်လက်တွေကိုသုံးထားတဲ့အကောင့်တွေရောင်းချပုံရတဲ့အပေါ်ကုမ္ပဏီကိုစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းရှင်းနေချုပ်ကရေးသားခဲ့တာပါ။အ ਨੇ ဆုံးအကောင့်ထု5000ခွဲလောက်ရှိတဲ့အကောင့်တွေကတွစ်တာကလူတွေရဲ့နာမည်ရုပ်ပုံနဲ့နေရက်တွေနဲ့တခြားကတခြားအချက်လက်တွေကိုရယူထားတယ်လို့လဲ New York Times သတင်းစာကြီးကရေးသားတာပါ။အမေရိကန်ပြည်ထောင်စုတွင်းကပြည်내တွေအပါအဝင်တခြားနိုင်ငံပေါင်းဒါဇင်နဲ့ချီပြီးဒါဇင်ပေါင်းများစွာကစီကလူတွေစီကလည်းအချက်လက်တွေခိုးယူခံခဲ့ရတယ်လို့သတင်းစာကြီးမှာဖော်ပြထားပါတယ်။လူမှုကွန်ရက် Social Media မှာ follower အရေအတွက်များတယ်ဆိုတာကဩဇာတက်ရောက်မှုရှိတယ်ဆိုတာရဲ့သရုပ်ဖြစ်ပြီးဒီအကောင့်ပိုင်ရှင်ပေါ်လူတွေရဲ့အမြင်မှရောနောက်ငွေရေးချေးရေးညှိနှိုင်းတဲ့နေရာတွေမှာပါအချို့အမြတ်ရှိစေနိုင်တာပါဒီဘူးမီရဲ့ website မှာတော့ Twitter, YouTube, LinkedIn နောက် Vimeo တို့အပါအဝင် social media တွေအတွက် follower 5သိန်းကျော်အထိဝယ်ယူနိုင်တဲ့အကြောင်းဈေးနှုန်းကတော့$12ကနေစကြောင်းဖော်ပြထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်2018ခုနှစ်ပျုံချန်ဆောင်ရွက်သည့်အိုလံပစ်ပွဲတော်အတွက်ကမ္ဘာတစ်ဝှမ်းကထောင်ပေါင်းများစွာသောဧည့်သည်တွေရောက်လာဖို့တရင်နှစ်ပတ်လောက်လုံမှာပဲတောင်နဲ့မြောက်ကိုရီးယားနိုင်ငံတို့မှာတုတ်ကွေးကူးစက်ဖြစ်ပွားနေကြောင်းထုတ်ပြန်ထားပါတယ်။ရှာလီတုတ်ကွေး H1N1 ဖြစ်ပွားသူ8000ကျော်တည်ပြုတွေ့ရှိထားကြောင်းမြောက်ကိုရီးယားပြည်သူ့ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်။တုတ်ကွေးတန်ရရှိသူ3200လောက်ရှိပြီးကူးစက်ဖြစ်ပွားမှုတွင်ကလင်းငယ်3ဦးနဲ့လူကြီး2ဦးသေဆုံးခဲ့ရကြောင်းမြောက်ကိုရီးယားကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီးချက်ချင်းနေတင်ကဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံတစ်ဝက်မှာကူးစက်ဖြစ်ပွားနေတာမှာဖြစ်ပွားမှု28%ကမြို့တော်ပျုံယဲမှာဖြစ်နေတယ်လို့လည်းပြောဆိုထားပါတယ်။အခုလိုအချိန်မှာ ဒီသတင်းပတ်မကောခင်ပိုင်းကပဲတောင်ကိုရီးယားနိုင်ငံကဆိုမျိုးတော်အနီးကချက်ချံတစ်ခုမှာ H5N1 တုတ်ကွေးတွေတွေ့ရပါတယ်တုတ်ကွေးတွေ့တဲ့မွေးမြူခြံတွေကနေချက်ကောင်ရင်၅သိန်းတုတ်တင်ပြီးကြက်ဥ၄သိန်းခွဲဖြည့်ဆည်းပြဖို့ခရိုင်အာဏာပိုင်တွေကညွှန်ကြားချက်ထုတ်ထားပါတယ်ခင်ဗျာ
နိုင်ငံတကာမတန်ဆွမ်းအားကစားကော်မတီ IPC ကတောင်ကိုရီးယားနိုင်ငံပြုံချန်ဆောင်ရသည့်အားကစားပွဲမှာရုရှားအားကစားအဖွဲ့ဝင်ရောက်ရှင်းပြန်ခွင့်တားမြစ်ထားပေမဲ့ရုရှားအလံအောက်မှာတတိပုဂ္ဂလကစားသမားတွေအနေနဲ့တော့ပါဝင်ရှင်းပြန်ခွင့်ပြုမှာဖြစ်ပါတယ်။ရုရှားမတန်ဆွမ်းအားကစားကော်မတီ RPC ကိုအရင်ကတားမြစ်စေဝါအသုံးပြုမှုနဲ့ဆက်ဆက်ပြီးတားမြစ်တဲ့အကြောင်း IPC ရဲ့ဒီကနေ့ထုတ်ကြေညာချက်မှာပြောဆိုပါတယ်။ဒါပေမဲ့တားမြစ်စေမတုံးဆွဲရေးဆောင်ရွက်ချက်တွေမှာရုရှားကော်မတီဘက်ကတိုးတက်မှုတွေရှိတာကိုအတိအမှတ်ပြုတဲ့အနေနဲ့အားကစားသမားတွေကိုတတိပုဂ္ဂလတွေအဖြစ်ရှင်းပြန်ခွင့်ပြုလိုက်တာဖြစ်ပါတယ်ရှင်။
နယူးယောက်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အနှစ်60မြောက် Grammy ဂီတဆုပေးပွဲမှာ Bruno Mars ကဒီနှစ်အတွက်အကောင်းဆုံးတေးဖန်နေမှုအကောင်းဆုံးတေးတက်ပြားဆုနဲ့အကောင်းဆုံးတေးသချင်းဆုတွေကိုစကူရရှိသွားပါတယ်။ R&B တေးဂီတအမျိုးအစားမှာလည်း Mars ကပဲအကောင်းဆုံးတေးတက်ပြားဆုအကောင်းဆုံးဖျော်ဖြေမှုဆုနဲ့အကောင်းဆုံးတေးသချင်းဆုတွေကိုရရှိသွားပါတယ်။ 24K Magic တက်ပြားအတွက်ရခဲ့တဲ့ဆုကိုလက်ခံရမှာ Mars ကဒီတက်ပြားတွေကသချင်းတွေကိုအချစ်ခံစားခြင်းနဲ့ရေးခဲ့တာဖြစ်တာမို့ဒီဂီတဇန်နဲ့အတူစီမျောလိုက်ပါပြီအားလုံးကိုဝိုင်းကစေချင်တယ်လို့ပြောခဲ့ပါတယ်မာစနေနဲ့နာမည်ကြီး rap ဆိုတော့ Cardi B နဲ့တွဲပြီးတော့လဲသူတို့ရဲ့နာမည်ကြီးသချင်းတွေကိုစင်ပေါ်မှာမနေ့ကဖျော်ပြခဲ့ပါတယ်နောက်နာမည်ကြီးဆိုတော့ Pink ကတော့ဂျင်းပေါင်းမီနဲ့တီရှပ်ဝတ်ပြီးသူမရဲ့နောက်ဆုံးတက်ပြား Why Hearts Can't Be Broken ကိုစင်ပေါ်မှာတယောက်တည်းရက်ဆိုသွားခဲ့ပါတယ်ခင်ဗျာ
နေလာနေညပဲထိတ်တန့်ရောက်တဲ့တွင်တွေကိုမှတင်ငေးထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်မျိုးရပါတီ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရဲ့နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရတေတော်မျိုးနဲ့တရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှမတရားအတင်းဆက်သွယ်မှုပုံမှတွေနဲ့တရားစွဲဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုစစ်တွေအချင်းထောင်ကနေရတေတော်တရားရုံးကိုခေါ်ဆောင်လာတဲ့ရေလန်ခီဟာအနေအများလို့နဲ့လို့လည်းအမှုလိုက်ရှင်တွေကပြောပါတယ်ဆက်သွယ်မိမြန်ထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်
။မြောက်ဦးအဓိကရုံးနဲ့ဆက်ဆက်ပြီးစစ်တွေအချင်းထောင်မှာဖမ်းဆီးချုပ်နှောင်ထားတဲ့အမ်းမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုရသေတော်မျိုးနဲ့တရားရုံးမှာနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေးကားငယ်အပြင်မတရားအသိပုံမှန်ဆက်ခွန်မြင်းဆောင်တစ်တို့နဲ့ဇန်နဝါရီလ29ဒီကနေ့မှာအစိုးရဘက်ကအမှုဖွင့်တရားစွဲဆိုလိုက်ကြောင်းစာရေးဆရာကိုဝေဟင်အောင်အတွက်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မဲ့ရှေ့နေတော်အေးနုစိန်ကပြောပါတယ်
အမှုစားတင်ဆွဲဆိုလိုက်တာပေါ့ရစတဲ့ကြီးဥပဒေပုံမှန်905ခါခွေးကားနဲ့နေတမှုဆွဲတယ်။နောက်မတရားသည်အဲဥပဒေပုံမှန်ဆက်ခွန်တင်းနဲ့တမှုဆွဲတယ်။အခုဆွဲတင်နေအဆင်ပဲ။ဒီနေ့ကျမတော့ဥပဒေကိုအောက်ကမှုလိုက်ပေးမယ်ဆိုပြီးတော့ရှင်းနေကိုယ်စလေဆွဲစာပြင်သွင်းတယ်ပေါ့
။စိုင်းစရာကိုဝေဟင်အောင်အတွက်အမှုလိုက်ရှင်းနေတွေအဖြစ်ဒေါ်အေးနုစိန်နဲ့ဒေါ်ဦးတန်းခိုင်တို့ကဒီကနေ့ကိုယ်စလေလွှဲစာတင်သွင်းခဲ့ပေမဲ့ဒေါက်တာအေးမောင်အတွက်တရားရုံးမှာရှင်းနေကိုယ်စလဲလွှဲစာလာတင်သူမတွေ့ရဘူးလို့ဒေါ်အေးနုစင်ကပြောပါတယ်ဒေါက်တာအေးမောင်အမှုအတွက်ရှင်းနေလိုက်ပြီးမဲ့သူနှစ်ဦးရှိတယ်လို့သူသိထားကြောင်း ANP ပါတီအထွေထွေအတွင်းမှူးဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့သိနေတာကတော့ဒေါက်တာအေးမောင်အတွက်အရင်ကဥပဒေခရိုင်ဥပဒေရရှိလုပ်ခဲ့တဲ့ဦးဆိုင်ရှင်မောင်နဲ့ဦးကျော်ညွန့်မောင်ဆိုတာလိုက်မယ်လို့ကျွန်တော်တို့သိတယ်နောက်တစ်ခုကထောင်ထက်မှာလဲဒေါက်တာအေးမောင်နဲ့ဥစားရှိမောင်နဲ့ဥကျော်ညမောင်နဲ့တွေးပြီးပြီလို့ကျွန်တော်တို့တင်ရပါတယ
်။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရသေးတော်မှာတရားရုံးထုတ်ဖို့အတွက်မနေ့6နိုင်လောက်မှာစစ်တွေအချင်းထောင်ကနေရဲလုံညုံကြီးချန်ရံပြီးပင်လယ်ဘက်ကနေဆက်လီငယ်နဲ့ခေါ်ဆောင်လာတဲ့အတွက်အသက်အန္တရာယ်များတဲ့အခြေအနေမှာရှိခဲ့ကြောင်းရှင်းနေဒေါ်အင်းနုစင်ကပြောပါတယ်
။စစ်တွေထောင်ကနေအမြင့်ကျွန်းအဲ့ဒီမင်းဆောင်တရားအောက်ကနေဆက်လီနဲ့ပင်လယ်ဘက်ပတ်ပြီးတော့ခေါ်လာတယ်အေးရမခံနိုင်ဘူးပေါ့လေတောင်းနေရတာပဲအေးအားကြီးလို့ဆိုတော့ဒေါက်တာအေးမောင်ကပြောတယ်ဝင်းဟင်အောင်လည်းပြောတယ်လုံဆောင်ကြီးကြီးတက်တက်ဆက်ချရလောက်ပါတယ်ဆိုတော့စက်လေကလည်းအရင်သေးတယ်ရာသီဥတုကြောင့်ဆိုင်းကလည်းအရင်ထန်တယ်အဲ့တော့စိုးရိမ်ရတဲ့အနေအထားပေါ့နော်ဒါနဲ့အပြင်မှာဒီလမ်းကြောင်းတိုင်းပဲပို့မယ်ဆိုရင်စက်လေအကြီးကြီးတစည်းစီစဉ်ပေးဖို့ပြောခွင့်ရခဲ့သေးတယ်
ဒေါက်တာအေးမောင်တို့ဒီကနေ့ပထမဦးဆုံးရုံးထုတ်ချိန်မှာ
ยี่ติดดาวมิวเนี่ยด้วยลุงยงยี่ติดจัดท่าเรื่องเช่นนี้เนี่ยพัฒน์ลุตัวด้วยจงโก้ดอกอินุสิงห์ก็พบเจอมาเลยลุงยงยี่ก็ตัวลิติดจัดท่าผมยาร์เลยจะมาอะไรสุดวิยี่ติดดาวกาเลนส์ละแต่ถ้าลุงมีเรื่องมีอะไรคลีเนี่ยไปกู้อะไรกูไอ้นายอยากดูอะไรจะมาดูกันกูไม่มีชีวิตสักเช็ดตัวเลยไอ้ก็จะมาดูกันกูเส้นเส้นเนี่ยพอลิ
สปีดบอลเลยก็สิแน่มาบีเนาะเพียงเข้าสู่ได้ย้อนห้องบ่ไอเนี่ยก็หนีไปแล้วจะมาโรกูไปแล้วจะตีลองตัวอะไรเดี๋ยวตัวไปแล้วจะมาโรเช่นกูจะเรียนรู้สักทีนะบ่ยี่ติดเราเดียวมาเดี๋ยวเราอีโมนุนอุบบ่สวยสุดเลยปุ๊บมาไงอ่ะงาสักคนติดตัวเนี่ยพัดลูอู้ช่วงจะก้าคุลูมาเจ็บไปบ้างเลยดีใจมาต้องเสียดีอยากให้ช่วงชาอันนั้นจ้าส่งเงินลูกหลานนะนั่นท้องเสียต้องเกลี้ยกันลูกหลานนะแต่ไม่ดี ก็ตอนนี้จะคุ้มมาไม่พิเศษบุดาวน์อีโมนุกูวิ่งเอาหนัวกูยังไม่มาชี้เลยสักกูลุ้นแล้วสัวเจ้าสูบไปคุยดีเนี่ยจริงตรงเนี่ยลูกเป็นจันทร์เอลูกเป็นเนี่ยกูอยากทำให้ท้าวท่านเนี่ยกูพิจิตรเนี่ยชนะกูแต่เนี่ยเบี้ยวอยู่เลยในงานเราคือสับพวกเนี่ยปุ่งกันเลยสุดาการ์ดอีมันจะจีบลุ้นเลยเราดูว่ามันเป็นกับบุญเลยจันทร์เนี่ยดีกว่าเบี้ยวอยู่มาเลยเขมรตอนนี้อีโมนุกูลามเอฟวีโอไอกูยังนี่มาดูดีอาเจียงยงทูมาเจ็บปากเลยเ
ဒီလိုကျောင်းသားတွေကိုကျောင်းထုတ်ပေါ်တောင်းဆိုခဲ့ကြတဲ့တက္ကသိုလ်ကျောင်းသားထုတ်ပေးလိုက်တာဟာအရတအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကပြောပါရယ်။ပညာရေးအသုံးစိတ်မြင့်တင်ပေးရဲ့အပါအဝင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ပေါ်ခဲ့ကြတဲ့အောင်ကတောင်းဆိုချက်ဆက်တစ်ချက်ကိုပါအစိုးရ ဒီကနေ့တနင်္ဂနွေနေ့ကိုမြန်မာဘာသာအစီအစဉ်တွေကိုညဝိုင်းလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကလည်းသဘောထားအသေးစိတ်မှတ်စုမုံကပြောပြထားပါတယ်။
ဟုတ်ပါတယ်။ပညာရေးတုံးစီတွင်းမြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ27ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရတနာဘုံရမဲသိမ့်မိထီလာမိုးညင်းစတဲ့တက္ကသိုလ်ကျောင်းတွေကဆန္ဒပြကျောင်းသူကျောင်းသားတွေကိုဇက်တိုက်ဆိုသလိုကျောင်းကနေပြီးတော့2008ခုနှစ်2010ပညာသင်နှစ်မှာသင်ကြားခွင့်ကိုရပ်ဆဲလိ
င်မြောင်းလိုက်တဲ့အရသာအစိုးရရဲ့ဒီမိုကရေစီမဆန်တဲ့လုပ်ရဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းမှုကိုကောက်ထက်ကျော်ကပြောဆိုလိုက်ပါတယ
်။ကျွန်တော်ကြားရတာကတော့အကုန်လုံးဒီဘက်ကိုထောက်မယ်လို့ကျွန်တော်တို့သိထားတယ်။အခုချိန်ကြီးတော့ကျွန်တော်တို့တစ်ဖက်ဘက်နဲ့ထောက်နေတာအခုချိန်အယောက်40ဒီဖြစ်သွားပြီပေါ့ဗျာ။ဖမ်းတော့မဖမ်းဘူးဒါပေမဲ့ကျောင်းထုတ်လိုက်တာကအဲ့ဒီကျောင်းသားတွေရဲ့ဘဝကိုတပ်လိုက်တာပဲလို့ကျွန်တော်ကအဲ့လိုပဲချူနေတာ။တော့အဲ့တော့အခုသူတို့ထုတ်တဲ့ကျောင်းကြီးကနေရောကျွန်တော်တို့ကျောင်းသားတို့ခုရေးရှုတော့ကပဲကြည့်ကြည့်အမှုကြီးဆန်းနေဆန်းလုံးနေနေလဲတိဝမှုမရှိဘူး။ကျောင်းသားတို့ခုရေးရှုတော့ကကြည့်လဲဘလို့ပါပြည်စုံနေတာဒါစိတ်ကန်းနေမဟုတ်ပါဘူး။အဲ့ဒီစိတ်ကန်းနေကိုပဲဒီမိုကရေစီဆိုရလို့အမိခံနဲ့ဟောဒီ NND အစိုးရကဆက်အသုံးပြုပြီးခုလိုထုတ်နေတာပြည်နာရှင်ရဲ့လုံလုံလုံတဲ့လုပ်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
်။အခုလိုမျိုးကျောင်းသားတွေဆန္ဒထုတ်ဖော်လို့ကျောင်းကထုတ်ပေတာဟာဒီမိုကရေစီရဲ့အလေးအထားဒီမိုကရေစီစံနှုန်းနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တဲ့အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့လုပ်ရအတိုင်းပဲလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကိုယ်ရဲ့ NNER ကလည်းကြေညာချက်ထုတ်ပါတယ်။ကျောင်းသားတွေဂုဏ်သိက္ခာရှိရှိအမြန်ဆုံးကျောင်းပြန်တက်ခွင့်ပေးဖို့တောင်းဆိုတဲ့သဘောထားနဲ့ပတ်သက်ပြီး NNER ကပညာရေးသုတေသနနဲ့မူဝါဒရေးရမှုမတူတူမှာကအခုလိုပြောပါတယ
်။လူထုတင်ရောက်ထားတဲ့အစိုးရဒါကိုနဲ့ဒီမိုကရေစီအလိုင်းကြောင်းတစ်ချောင်းလုံးမှာအတူလက်တွဲခဲ့တဲ့သူတွေကအစိုးရဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီလူမျိုးကလာမှာဆိုကျွန်တော်တို့ဒါမျိုးတွေလုံးဝမရှိတော့ဘူးလို့မျှော်လင့်ထားတာပေါ့နော်အယိုးယိုးလေးပဲအရင်တွေ့ရင်လေအဲ့တော့တကယ်လို့ကိုအစိုးရမဖြစ်ခင်ကာလမှာတော့ဒီလိုဖိနှိပ်ချုပ်ချယ်ပြီးတော့ပေါ့နော်ချိန်ချောက်တဲ့ဥပဒေတွေကိုဒီပြတ်လာတဲ့အစိုးရဒီဒါမှမတရားတဲ့ဥပဒေတွေပုံမှန်တွေစီကံစီးနင်းတွေကိုဖျက်သိမ်းပေးနိုင်တဲ့အခွင့်အာဏာကိုသူတို့ရသွားပြီဆိုပြီးတော့ကျွန်တော်တို့အဲဟိုမျောလင့်ထားတာပေါ့ဒါပေမဲ့လက်တွေ့မှာတော့အဲ့ဒါကိုဆက်ကျင့်သုံးတဲ့အစိုးရပဲသွားဖြစ်နေတော့အမတို့တော်တော်လေးနားမလည်နိုင်အောင်လည်းဖြစ်တယ်စိတ်လည်းပြင့်မိရပေါ့နော
်ကျောင်းသားတွေအနေနဲ့ကတော့သူတို့အဓိကတောင်းဆိုတဲ့ပညာရေးအသုံးစရိတ်မြင့်တင်ပေးရေးအပါအဝင်ဦးသိန်းစိန်ဆိုရလက်ထက်တုန်းကငြင်းငြင်းစွာခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆန္ဒထုတ်ဖော်ခဲ့ကြတော့ကတောင်းဆိုချက်17ချက်ကိုလည်းတပါးတည်းတောင်းဆိုသွားကြမှာဖြစ်တယ်လို့ဘကသအကျောင်းသားကိုကောင်းထက်ကျော်ကပြောပါတယ်
ဒီနေ့တောင်းဆိုမှုတစ်ခုခဲ့ရတော့ပြည်ပြည်နာမှာမဟုတ်ဘူးဒါဟာအရင်းခံပြည်ပြည်နာမဟုတ်ဘူးအရင်းခံပြည်ပြည်နာကတော့ကျွန်တော်တို့သမိုင်းမောက်ခဲ့တယ်တမိုးကြီးပညာရေးသမိုင်းစစ်ကြောင်းကတောင်းဆိုခဲ့တယ်တမိုးကြီးပညာရေးတောင်းဆိုခဲ့တဲ့အရှင်ကို
ပညာရေးဝန်ကြီးဌာနအစီအမံပညာဦးစီးဌာနတို့အနေနဲ့ကျောင်းထောက်ခံကျောင်းသားတွေကျောင်းပြန်တက်ခွင့်ရဖို့အမြန်ဆုံးဖြည့်ရှင်ဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆက်ဆံမများအဖွဲ့ချုပ်ရဲ့ဒီဥက္ကဋ္ဌဦးတူတာကလည်းကျောင်းသားတွေရဲ့အရေးအမြန်ဆုံးပြည်လည်စေချင်ပါတယ်လို့ခုလိုပြောပါတယ်။လုံးလုံးဆက်ဖြစ်နေရပုံမှာကျွန်တော်တို့အားလုံးအဆင်ပြေအောင်တော့ကျောင်းပြန်လက
ပါမောက်ခကျုပ်ရဲ့ကိုစားတင်နန်းကြီးအားဌာနမှုကပါမောက်ခကျုပ်ဌာနမှုเจ้าဦးဒီအားလုံးစီကိုအကြောင်းကြားစာတွေဇက်တိုက်ပေးပို့နေတာဖြစ်ပါတယ်ရှင်။ မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ပါမောက်ခရန်ဟီလီဟာမြန်မာနိုင်ငံကိုဒီလထဲတွားရောက်ရမှာဖြစ်ပေမဲ့မြန်မာအစိုးရကအဝေးမခံတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့တိုင်းရင်းသားလူအခွင့်ရေးဖွဲ့ရီရှန်တောက်ကဒက်စကန်ကော်မတီရနဲ့လက်နက်ကိုင်ဖွဲ့စည်းတချို့ကိုမနေ့ညနေမှာတွေ့ဆုံခဲ့ရတာပါ။ဒီတွေ့ဆုံမှုမှာရှမ်းပြည်နယ်အတွင်းလူအခွင့်ရေးချုပ်ပေ
ကျွန်တော်တို့ရကနေပိတ်ပင်ခံနေရတဲ့ကုလသမဂ္ဂလူခွေရေးသူကိုယ်စားလှယ်ဘာမခရဟီလီနဲ့မနေ့ကတွေ့ဆုံမှုတွင်လက်ရှိမြန်မာနိုင်ငံတွင်လူခွေရေးချိုးဖောက်ခံနေရဆဲအခြေအနေကိုအစီရင်ခံစာမှာထပ်သွင်းရေးသားဖို့တောင်းဆိုခဲ့တယ်လို့အစီအွေတက်ရောက်ခဲ့တဲ့ရှမ်းဒုက္ခသည်စခန်းကော်မတီဝင်တူကခုလိုပြောပါတယ်။ကုလသမဂ္ဂရေးဆိုင်ရာအချက်အလက်အစီအစာတွေကတော့ရေနောက်ဆုံးရေပေါ်မှာခေတ်
နိုင်ငံသူရဲ့တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုသတင်းမထုတ်ပြန်ဖို့မစ်ရှန်ဟီလီကနေပန်ကြားခဲ့တယ်လို့အဆိုပါဒုက္ခသည်စခန်းကော်မတီကဆိုပါတယ်မစ်ရှန်ဟီလီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအစီရင်ခံစာပြီးသတ်ဖို့ထိုင်းနိုင်ငံမှာရှိတဲ့ရှမ်းလူအခွင့်အရေးဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီတွေနဲ့တွေ့ဆုံခဲ့တဲ့အချိန်တွေကိုတော့ရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကခုလိုဆိုပါတယ
်ရှမ်းလူအခွင့်အရေးဖွဲ့တွေနဲ့တွေ့တယ်နောက်ပြီးတော့ဒုက္ခတဲ့နဲ့ဆိုင်တဲ့ကော်မတီတွေတွေ့တယ်အဲ့ဒါကတော့ဆွေးနွေးတဲ့ထက်ပေါ့နော်ဒီရှမ်းအဖွဲ့တွေကလည်းဒီရှမ်းပြည်ထဲမှာကြုံရတဲ့ပြဿနာလူခွင့်ရေးချိုးဖောက်ခံရတယ်ဥမာ NCA လက်မှတ်မထိုးရတဲ့အဖွဲ့တွေရဲ့နေနေမပြောနဲ့ပေါ့နော်အခုအပြည့်ရထားတဲ့ RCSS SSA ထိန်းချုပ်နေနေမှာတော့ RCSS နဲ့ပတ်သက်တဲ့ဆိုပြီးတော့မှလူထုဖန်စီတောင်းချထားတာတွေရှိတယ်တက်ကနေပြီးတော့မှပြည်စီထမ်းခိုင်းတာတွေရှိတယ်အဲ့ဒါတွေကိုရှမ်းလူအဖွဲ့အစည်းတွေကတင်ပြတယ်။ဒီလိုခံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ကနေရပ်ပေးဖို့ရန်ဟီးလီကိုသူတို့ကစာတင်ပြီးတော့မှတိုက်တွန်းပြောဆိုတယ်လို့တော့ပြောတယ်။ရန်ဟီးလီဘက်ကလည်းသူကနားထောင်ပေးတယ်၊မှတ်တမ်းယူသွားတယ်။ဒီထိုင်းထဲမှာရောက်နေတာကထိုင်းမိသားရက်ခံချက်နဲ့သူကတတိနေကိုထုတ်ပြန်လို့မရဘူး
။ဒါအပြင် NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့လည်းတွေ့ဆုံခဲ့တယ်လို့အေရာချုပ်ဆိုင်းမင်းကဆက်ပြောပါတယ်
။ဆိုင်းမင်းကတရားဖိုင်နဲ့တွေ့ပြီးတော့လက်နက်ကိုင်အဖွဲ့၃ဖွဲ့ရှိတဲ့ KNPD, SSCD, ပြီးတော့ ANC ပေါ့။လက်ရှိအဖြစ်ပြက်နေတဲ့နိုင်ငံရေးအခြေအနေပေါ်တော့
ဗမာခရန်ဟီလီဟာမြန်မာနိုင်ငံကိုတိလာတဲမှာသွားရောက်มาဖြစ်ပေမဲ့လည်းမြန်မာဆိုရကဝေမခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးထိုင်းနိုင်ငံကိုဝေရောက်ခဲ့တာဖြစ်ပါတယ်။ဗမာခရန်ဟီလီအနေနဲ့မြန်မာနိုင်ငံတွင်လူခွေရေးကျူးလွန်မှုအစဉ်ကစားကိုအပြစ်သတ်ရေးပြီးရင်ထုတ်ပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလဆန်းပိုင်းမှာရှမ်းပြည်နယ်တီဘောမြို့နယ်တွင်မြန်မာတပ်မတော်ကလည်းအရသားတွေပေါ်မှာဖမ်းဆီးရေးယူမှုတွေပြုလုပ်မှုတွေရှိခဲ့တယ်လို့ရှမ်းလူခွေရေးဖွဲ့ရဲ့ပြောရေးစုခွေရှိသူစိုင်းလွန်တိုင်းကခုလိုပြောပါတယ်။
တိုက်ပတ်ဖြစ်တဲ့ကြာကာလမှာကရာဒီကတွေကဒီလေယာသွားလာရင်းနဲ့မတင်ကာလို့ပါလေဒီဆရာစစ်တပ်ကနေပြီးတော့ဒီဆန်းစည်းတာတော့နေဆက်တာတော့ရှိရတယ်ကျွန်တော်တောင်းဆိုချင်တာကဖြစ်မဲ့ပြည်သူတွေဆိုတော့အမြန်ဆုံးဆက်ရှင်ပြန်လုပ်ပေးဖို့ပါလေဒီဆန်းစည်းတာတဲ့လူတွေအခု၄ရက်ရှိတယ်နော်ဒီပေါ်မြတ်နေတာဒီမြတ်မြတ်သားနဲ့ဒီဝမ်းမရတာမလို့တဲ့ရောက
ဖန်စီကံရွာသားတွေပြန်လုပေးဖို့ကိုလည်းရှမ်းလူခွေးရေးမှန်တိုင်းဖွဲ့ကနေဇန်နဝါရီလ26ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပမ္ပုခရဟီလီအနေနဲ့ဇန်နဝါရီလထဲမြန်မာနိုင်ငံကိုသွားပြီးလူခွေးရေးအခြေအနေကိုစုံစမ်းစစ်ဆေးဖို့ရှိနေပေမဲ့လည်းပြည်ဝင်ခွင့်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကငြင်းဆန်ခဲ့ပါတယ်။ ဒီလိုညှဉ်းဆန်းတာဟာပြီးခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံခီးစင်ပြီးကုလလူခုရေးကောင်စီကိုတင်သွင်းခဲ့တဲ့မစ္စတာဟီလီရဲ့စင်ငန်းစာဟာဘယ်လိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးမဆက်ချတာဖြစ်ကြောင်းမြန်မာဆိုရကအကြောင်းပြန်ခဲ့ပါတယ်။လက်ရှိရှမ်းပြည်နယ်ကချင်းပြည်နယ်အတွင်းမှာမြန်မာသမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစီရေးပတိပခါတွေဖြစ်ပေါ်နေစေဖြ
ဒီကမှုကြောင့်ထိခိုက်ဒေဆုံးတန်ရန်ရရှိမှုတွေစရှိတဲ့လူခုရေချိုးပါမှုဖြစ်စဉ်တွေရှိနေစေလို့လူခုရေစောက်ကြီးလိလတွေကပြောပါတယ်ခင်ဗျာ။နိုင်ငံအင်တာနက်ပေးပို့သွားတာပါရှင်။ခုတော့ရှင်နေဦးကိုနေလောက်ကျန်ခံရတဲ့တနေ့ပြအခမ်းအနားအကြောင်းတင်ပြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေရန်ကုန်လေဆိပ်မှာတနက်နေ့လောက်ကျန်တပ်ဖြတ်ခံခဲ့
ဒီကနေ့2018ဇန်နဝါရီ29ရက်နေ့မှာတနစ်ပြေပါပြီ။တရားလွတ်တော်ရှိနေဦးကုန်နေနဲ့အငားရင်မောင်ကိုနေဝင်းတို့လှုပ်ကြံခံရပြီးသေဆုံးတာတနစ်ပြေတဲ့အထိတရားစီရင်ရေးစနစ်အပေါ်အာမရသလိုအမှန်တရားနဲ့တရားမျှတမှုအမြန်ဆုံးပေါ်ပေါက်ဖို့ရှိနေသည့်ဦးကုန်နေနဲ့ကိုနေဝင်းတို့ကြဆုံးခြင်းတနစ်ပြေအောက်မေ့ပွဲအခမ်းအနားကနေတိုက်တွန်းလိုက်တယ်လို့ပွဲကျင်းပရေးတာဝန်ခံကိုထွန်းကြီးကပြောပ ကိုအတိအင်းကျင်းနာကြပါလေ
နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းရှိနေကြီးဥက္ကိုနီနဲ့ကိုနေဝင်းတို့ဟာလူသေးပေမဲ့နာမည်မသိသူတွေဖြစ်ကြပြီးအမှန်တရားနဲ့တရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့အတွက်လူတိုင်းမှာတာဝန်ရှိတယ်လို့ရှိနေကြီးဥက္ကိုနီနဲ့ကိုနေဝင်းတို့ကြားဆုံးချက်တစ်နှစ်ပြည့်အောက်မေဘွယ်အခမ်းအနားကိုပေးပို့တဲ့တဝန်လွှာထဲမှာပြောဆိုထားပါတယ်။တရားလွတ်တော်ရှိနေဥက္ကိုနီတည်ဆုံပြီးတစ်နှစ်ပြည့်တဲ့အထိရုံးချိန်ပေါင်း50ချိန်ရှိပြီဖြစ်ပြီးအမှုဟာတရားလိုပြတတ်တွေတွေကိုစစ်ဆေးတဲ့အဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ရှိနေကြီးဥက္ကိုနီလိုလာခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတာဟာလက်ရှိဥက္ကိုနီအမှုပေါ်မှာတော့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားလို့တန်တရားဖြစ်မိတယ်လို့တရားလွတ်တော်ရှိနေဥက္ကိမောင်ထေကပြောပါတယ
်။အားလုံးကတော့အပြင်မှာသိနေတာပဲ။ကိစ္စေဥရောက်လာနိုင်တဲ့လုံလောက်တဲ့တက်တဲ့ခံချက်တွေရှိမရှိဆိုတာကဒါကနေဥဆောင်ရွက်တဲ့အဖွဲ့အစည်းတွေပေါ်မှာမဟုတ်သေးတဲ့တရားဥပဒေစိုးမိုးရေးဆိုတာအဲ့ဒါပဲလေ။
လက်ရှိဥက္ကိုနီအမှုဖြစ်စဉ်မှာလုံလောက်တဲ့တက်တဲ့ခံချက်တွေကိုရဲတပ်ဖွဲ့ဘက်ကနေမရဘူးလို့လည်းဥက္ကိမောင်ထေကပြောပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာတရားဥပဒေစိုးမိုးရေးမရနိုင်တာမို့ဥက္ကိုနီကြဆုံးခြင်းအတွက်အမှုမှန်ပေါ်ပေါက်ဖို့မလွယ်ဘူးလို့တရားလွတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုပြောပါတယ
်။အဲဥက္ကိုနီကြဆုံးခြင်းကကျွန်တော်တို့သူ့ဒီသားစုကိုဆုံးရှုံးတာပေါ့။ကျွန်တော်နိုင်ငံအခုလိုတရားဥပဒေစိုးမိုးရေးကိုစိုက်တာ
အငားရင်မောင်ကိုနေဝင်းရဲ့ဇနီးဖြစ်သူကလည်းအမှုရှိကြလာတဲ့အပေါ်မှာအားမရသလိုအမှုမှန်ပေါ်ပေါက်စေလိုတယ်လို့အခမ်းအနားမှာပြောဆိုခဲ့ပါသေးတယ်။ဒီကနေ့ကျင်းပတဲ့ရှေ့နေကြီးဥကိုနီနဲ့ကိုနေဝင်းတို့ကြဆုံခြင်းတစ်နှစ်ပြည့်အောင်မေပွဲအခမ်းအနားကိုဘာသာပေါင်းစုံအဖွဲ့ကခေါင်းဆောင်တွေရှေ့နေတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်လူရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာစီရဲ့ပါဝင်အခြားနိုင်ငံတကာတန်မတ်တွေလည်းဒီခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီပွဲချုပ်ဥပဒေအကြံပေးတရားလွတ်တော်ရှိနေဥက္ကိုနီကြာဆုံးခြင်းတစ်နှစ်ပြည့်အောင်မေပွဲအခမ်းအနားကို NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်လာတာတော့မရှိပါဘူးရှင်
။မမြင်မြင်ခိုင်တင်ပြသွားတာပါ။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနေ့9နာရီစီစဉ်တော့ဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနေ့30ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခံနိုင်တဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25-30 နဲ့လိုင်းလက်မီတာ 190 ရူကနေ ည 10:00 အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသည့်ညအပတ်စဉ်ကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါးဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနိုင်မယ်။ရေမီပါဝါပြည့်စုံတန်ရှင်းတဲ့အင်ယာတွေရှိမယ်။ပညာရေးစနစ်တွေပိုကောင်းမွန်လာမယ်။ဤပညာတက္ကနိုလော်ဂျီတွေကို
အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်နေတဲ့အမမြတ်ဖြူဖြူကသူ့ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကလူငယ်တွေအကြားမှာတပြေပြေရေပန်းစားလာနေတဲ့ Oway Ride အငှားယဉ်စနစ်ဟာအမေရိကမှာလိုပဲတက္ကစီအငှားယဉ်တွေစား Uber နဲ့ Lyft စားတဲ့ခီးတယ်ရီဇင်းုံတက်တာစွာနဲ့ငှားစီနိုင်တဲ့တယ်လီဖုန်း application နဲ့ကြိုတင်မှာယူနိုင်တဲ့အငှားယဉ်စနစ်မျိုးဖြစ်ကြောင်း Head of Oway Ride Company အကြီးအကဲဦးကျော်မင်းဆွေကပြောပါတယ်Oway Ride ဟာမြန်မာနိုင်ငံကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကခရီးသည်တွေအတွက်ဈေးနှုန်းသက်သာပြီးလုံခြုံစိတ်ချမှုရှိစေမဲ့အစီအစဉ်ဖြစ်တယ်လို့လည်းပြောပါရယ်ဦးကျော်မင်းဆွေကိုဆက်သွယ်မြင်းများပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင
်အမေရိကန်မှာဆို Uber တို့ Lyft တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်။ရန်ကုန်မှာကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါပေါ့နော်။နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထားတာမတွေ့ရဘူးဗျကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲကျုံတဲ့ driver ဟာကျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားတန်းနေတာတွေ့ရတယ်ဗျကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့တိတ်ပြီးတော့မကွာပါဘူးခင်ဗျအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပုံပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျ။အ
ဲ့တော့ Oway Ride ကိုမောင်းလို့တဲ့သူတွေကလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကအဲ့တော့ရင်မောင်းလိုက်စဉ်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျ။အဲ့လိုလား။
ဟုတ်ပါတယ်ခင်ဗျာရင်မောင်းလိုက်စဉ်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုက်စဉ်လို့ခေါ်တယ်ရင်မောင်းလိုက်စဉ်အမျိုးလိုပါတယ်ခင်ဗျာ
ကအဲ့တော့ဂါကြီးလိုက်စဉ်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်တို့ဘာတွေများလောက်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပထမဆုံး registration process တစ်ခုရှိရပါဘောနော်ဒီတက္ကစီမောင်းနေတဲ့ရင်မောင်းနေနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်တက်တဲ့ကိုရေးကိုယ်တာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါရခင်ဗျာပြီးလို့ရှိရင်အဲ့ကိုရေးကိုယ်တာအချက်လက်အပြည့်စုံမှာပမာဏနေလဲဆိုရရက်ွက်ထောက်ဆက်ရထောက်ခံစာရဲစကန်ထောက်ခံစာအစအကုန်လုံးလိုတာပေါ့နော်ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training နဲ့ပေးတယ်ပြီးရင်သူတို့ဒီရင်မောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training နဲ့ကျွန်တော်တို့ပေးပါရဗျာပြီးပြီဆိုလို့ရှိရင်သူတို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်အတွင်းမှာကျွန်တော်တို့သူတို့ Oway Ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတာကတော့တပွားရခိုင်နှုန်းအဖြစ်ပေါ့တပွားဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုတွားကျင်နေဆိုရင်ဥပမာအဖြစ်တပွား
ကိုယ်စားဝင်းလိုင်းစီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်စနေနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလိုင်းအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
American ပြည်သူ့ရဲ့ new Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကြားစကားအခြေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့ Mr. Richardson တို့ကြားအပြန်အလှန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်ဒီဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကမ္ဘာကရှုမြင်မှုတွေဘယ်လိုတက်ရောက်မှုတွေရှိသွားပါလဲလာမယ့်အင်္ဂါနေ့ညပိုင်းတရက်ဒီလိုင်းမှာဆွေးနွေးသွားဖို့ရှိပါတယ် Power Sunny Mimalu at Russian in Hine, Kue telephone number to Jutin people Tame Suin, Vue Dead Delices and Lento de Chima, Koyma Pipari. The Mamho Kuami, you Sane, Migonigu, Sane Pissi, Ta Fine Pissi, Jubla people Talu le Yawari. Vue in Mawaya phone maga, Dit Nitonian Nit, Don Shin Nit, Nanganga Li Pipio, Email Saga, Burmese Egg Vue News.com Pipari. Power Sunny Mimanjama at Russian with Jubari.
American and yet a little like Sisingo, Inganes and Inya by Sisinema, Tobacco, Najain, Tolan, Penijapi Pare, Mnepia, Ingan, Inyako, Nayi, Tile, like Sisima, Pau and Sunijabo, Tabiro, Peko, Varishin, Akuro, the Rimas, Inganat, Kupi, Blogari, Piotamia, Sisin, Eleva. Cyberbullying, Locore, Internet Online, Mama, Tia, Puyago, Madomadia, Piosure, Anya Jane, Pelo, Chiniriha, Cyberbullying, Chide, Pelo, Tinine, Pelo, Kakwe, Tassinines, Rarigo, Tidimba, Blogari, Piotamia, Sisima, Kujo, Tinga, Makim, Pudinet, to Timpia Tawareshe.
Like in the way, Internet go, Louis, JJ, Tempia, Tom Pula, Jarane, Mia. Online, Mama, Diabo, Diab, Mahomadia, Pura. We've been a pochara, lojan, suswera, change out a jacking winyada, sarale, a pinyala, and all.
How dare she? A little loya murigo, cyber bullying in lo cojarem hola. Cyber suraga, tomorrow nisin thoni de online will copy, bullying suragaro, diet doya and all, a 19 bojara boche. Cyber bullying in suro, online mama, a 19 bojara bo. The medicate and sa, thaman nale, a 19 bojara surate, a nyadi bosubare.
ဟုတ်ပါတယ်ဒါကြောင့်လဲအင်တာနက်ကိုကြည်ကြည်တင်းပြသုံးလာနေပြီဖြစ်တဲ့မြန်မာနိုင်ငံကကျွန်တော်တို့ပရိသတ်တွေအတွက်စိုက်ဘာဘူးလီးယင်းအကြောင်းကျွန်တော်တို့သိထားသလောက်ပြောပြကြရအောင်ပါစိုက်ဘာဘူးလီးယင်းဟာဆဲလ်ဖုန်းကွန်ပျူတာတက်ဘလက်စားတဲ့ဒီဂျစ်တယ်နေသုံးပစ္စည်းတွေပေါ်မှာဖြစ်တာပါလူတွေမြင်နိုင်ဝင်ပြောနိုင်ဒါမှမဟုတ်ပြန်ပြဝင်နိုင်တဲ့အွန်လိုင်းပေါ်ကဆိုရှ နာဒါမှမဟုတ်ဖြန့်ဝေတာတွေဟာစိုက်ဘာဘူးလင်းမြောက်တဲ့လုပ်ရက်တွေပါဒါအပြင်တယောက်ယောက်ကိုအရှက်ရစေတဲ့ဒါမှမဟုတ်ဂုံတိတ်ခါထိခိုက်စေတဲ့ပုဂ္ဂိုလ်ရေးသို့မဟုတ်ပုဂ္ဂလိကအချက်လက်တွေကိုတခြားလူတွေသိအောင်ပြန်ဖြန့်တာလည်းပါပါတယ်တချို့စိုက်ဘာဘူးလင်းလုပ်ရက်တွေဆိုရင်ဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကြောင်းမကင်းတဲ့လုပ်ရက်တွေတောင်မှဖြစ်နိုင်ပါတယ
်စိုက်ဘာဘူးလင်းဟာ Facebook, Instagram, Snapchat နဲ့ Twitter တို့လိုဆိုရှယ်မီဒီယာတွေဖုန်းကွန်ပျူတာနဲ့တက်ဘလက်တွေကနေပို့တဲ့ SMS စာတို့တွေနောက် Facebook Messenger လိုချက်ချင်းစာရိုက်ပို့နိုင်တဲ့နေရာတွေ email တွေစတဲ့နေရာတွေမှာအများဆုံးဖြစ်တတ်ပါတယ
်ဆိုင်ဘာဘူးလီးယင်းအန္တရာယ်ကိုအများဆုံးကြုံရနိုင်သူတွေကတော့ကလေးတွေနဲ့ဆက်ကျော်တက်လူငယ်တွေပါအထူးသဖြင့် LGBTQ အစုဖွဲ့တွေမှာပါတဲ့လူငယ်တွေမတန်ဆွမ်းသူတွေလူမှုဆက်ဆံရေးမှာတတိတခြားဖြစ်နေတဲ့လူငယ်တွေဟာဆိုင်ဘာဘူးလီးယင်းအန္တရာယ်ကိုပိုပြီးကြုံရနိုင်ခြင်းရှိပါတယ
်ဝါရာပိန်နာမြင့်မှန်တက်ရတာဝိတက်ဝိအစားနောက်အတန်းလေးကိုလူအစ်စ်အနေနဲ့ရောက်လာတာစသည်အဖြစ်ကျန်တဲ့အတန်းဖော်တွေကအမြင်ခံရတဲ့ကလေးတွေဟာစိုက်ဘာဘူးလီးယင်းကြုံရနိုင်တဲ့အန္တရာယ်ရှိပါတယ်။ဒါပြင်ကိုကိုကိုမကာကွယ်နိုင်ပျော့ညံ့တယ်လို့အမြင်ခံရတဲ့သူတွေစိတ်ကြစိုးရိမ်ပူပန်ယုံကြည်မှုအားနည်းတဲ့သူတွေဟာလည်းစိုက်ဘာဘူးလီးယင်းအန္တရာယ်ကြုံရနိုင်ခြင်းရှိပါတယ
်။ဒါပြင်ဘလို့ကလေးတွေဟာစိုက်ဘာဘူးလီးယင်းလုတ်တက်တယ်ဆိုတာကိုလေးလာတတ်မှတ်ထားတာလည်းရှိပါတယ်။အပေါင်းအသင်းဆက်တဲ့ကလေးတွေလူမှုဆက်ဆံရေးမှာအထက်စီးရှိသူတွေသူတို့ကိုသူတို့အလွန်အကျွံထင်ပေါ်ခြင်းတွေနဲ့တခြားလူတွေကိုလွှမ်းမိုးထိန်းချုပ်ခြင်းနဲ့ကလေးမျိုးတွေဟာစိုက်ဘာဘူးလင်းလုံနိုင်ခြင်းရှိသူတွေပ
ါအလွယ်တကူဒေါသထွက်စိတ်ကတိကအောက်ဖြစ်တတ်တဲ့သူတွေနောက်မိဘရဲ့အထင်ကွနဲတာဓမ္မမဟုတ်ရင်လေမိသားစုတွင်းမှာပြဿနာရှိနေတဲ့ကလေးမျိုးတွေတခြားကလေးတွေနဲ့ပတ်သက်ပြီးတော့မကောင်းမြင်တတ်ကြတဲ့သူတွေနောက်စီကန်းလိုက်နာဖို့ခက်ခဲတဲ့သူတွေကြံ့ကြံ့တန်တန်လုပ်ကြဖို့ကောင်းတယ်လို့မြင်တတ်သူတွေတခြားလူတွေကိုအနိုင်ကျင့်သူတွေနဲ့တငယ်ချင်းဖြစ်နေသူတွေဟာလည်းစိုက်ဘာဘူးလီးယင်းကိုကိုယ်တိုင်လုံနိုင်ခြင်းရှိတဲ့သူတွေအဖြစ်သတ်မှတ်ထားပါတယ်
။ကိုကလေးဟာစိုက်ဘာဘူးလီးယင်းအန်ဒရယ်နဲ့ကြုံနေရသလားဆိုတာကိုသိနိုင်တဲ့အချက်၁၀ချက်ကိုသူတို့တီတွေလေ့လာဖော်ထုတ်ထားတာရှိပါတယ်။စတာတို Facebook Message ဒါမှမဟုတ် Email ရတဲ့အခါစိုးရိမ်စိတ်ပူနေပုံရတာ၊ကြောက်မသွားခြင်း၊ဒါမှမဟုတ်နေမကောင်းခြင်းအောင်ဆောင်တာ၊ Online မှာသူပါတွေလုပ်တယ်ဆိုတာပြောမပြခြင်းတာ၊ Online အသုံးပြုပြီးချိန်မှာအကြောင်းမဲ့ဒေါသထွက်ဒါမှမဟုတ်စိတ်တက်ကြတာတွေဟာတိနိုင်တဲ့အခြေအနေ၅ခုပါ
နောက်ထပ်အခြေအနေ၅ခုကတော့ ကွန်ပျူတာဓာမမုတ်ဖုန်းကိုတုံးနေရင်လည်းရုပ်တရက်ပိတ်ပစ်လိုက်တာဓာမမုတ်ထထွက်သွားတာနောက်တငယ်ချင်းတွေမိသားစုဝင်တွေနဲ့အထီအတွေ့မလုပ်တာရှင်းမပြနိုင်တဲ့ခေါင်းကိုက်ပိုင်းလာတာတွေဖြစ်လာတာညဘက်မှာအိတ်မပြောတာရှင်းမပြနိုင်တဲ့ကိုယ်အလေးချိန်တက်တာကြတာနဲ့ကိုကိုကိုတတ်တယ်ဖို့စဉ်းစားတာဓာမမုတ်ဒီလိုလုပ်ဖို့ကြိုးစားတာတွေဖြစ်ပါတယ်
cyberbullying.org website မှာအသေးစိတ်ဖော်ပြထားပါတယ် cyberbullying အကြောင်းနဲ့ဘယ်လိုဖြစ်တတ်တယ်ဆိုတာကိုသိအောင်လုပ်ထားပါကိုယ့်ရဲ့ password တွေပုံကိုယ်ရဲ့အချက်လက်တွေကိုတေချာသိမ်းထားပါတခြားလူတွေလုံးဝမသိမမြင်ပါစေနဲ့ဒါဖြင့်ကိုယ့်ရဲ့အချက်ဆုံးတင်ငယ်ချင်းမဲ့ဖြစ်ပြီစေအဲ့ဒီအချက်လက်တွေကိုမပေးပါနဲ့တခြားလူတွေတိသွားပြီဆိုတာနဲ့ပြောင်းပြစ်ပါ
social media ပေါ်မှာကိုထက်ပုံကိုတင်တော့မယ်ဆိုရင်အဲ့ဒီပုံမျိုးဟာကိုယ့်ရဲ့မိဘအဖိုးအဖွားတွေအပြင် ကျန်တဲ့တကဘာလုံးကတွေ့မြင်လို့ရတဲ့ပုံမျိုးဟုတ်ရလားဆိုတာစဉ်းစားပြီးတော့မှတင်ပါ။ဆိုက်ဘာဘူးလင်းလုပ်တဲ့လူတွေဟာကိုယ့်ချက်ပုံကိုတုံးပြီးကိုယ့်ကိုကောင်းကောင်းဒုက္ခပေးနိုင်ပါတယ်။ကိုမသိတဲ့သူတွေကပို့လိုက်တဲ့အီးမေးလ်တွေ၊စာတိုတွေ ၊Facebook Messenger တွေကိုလုံးဝမဖွင့်ပါနဲ့။ဝက်ဘ်ဆိုက်တွေဒါမှမဟုတ်ကိုယ်သုံးတဲ့
Internet Explorer တို့ Firefox တို့ Safari တို့စတဲ့ browser တွေထဲမှာ password တွေကိုမသိမ်းပါနဲ့။ computer ဒါမှမဟုတ်ဆဲဖုန်းနဲ့တုံးပြီးသွားရင်လည်းဆက်ပြီးမဝင်ထားပါနဲ့ထွက်လိုက်ပါအထူးသဖြင့်စားကြည့်တဲ့လူနေရာမျိုးက computer မှာ Facebook တုံးပြီးဆိုရင် log out လုပ်ပါကိုယ့်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှာမျိုးတွေ social media ပေါ်လုံးဝမတင်ပါနဲ့ကိုတင်တဲ့ပုံမူတည်ပြီးလူတွေကကိုယ့်ကိုဆုံးဖြတ်နိုင်တာကြောင့်အလုပ်တို့ပညာရတင်စုတို့အလုပ်တင်အခွင့်လန်းတို့စတာတွေဆုံးရှုံးသွားနိုင်ပါတယ်
cyberbullying အနေနဲ့ကနေကင်းဖို့အတွက်ကာယကံရှင်ကလေးတွေလူငယ်တွေကိုယ်တိုင်မာရော
လူကြီးမိသားအုပ်ထိန်းသူတွေမှာပါတာဝန်ရှိပါတယ်။စိုက်ဘာဘူးလီအလုပ်ခံရတာကြောင့်ကိုကိုကိုတက်တည်သွားတဲ့ဖြစ်ရမျိုးတွေတောင်ရှိဘူးတဲ့အတွက်အထူးသတိထားသင့်လာပါတယ်။ဒီမနက်ကမှာအင်တာနက်သုံးဆွဲမှုကျေပြန့်လာတာသိမကြလာသေးတာကြောင့်ဒီလိုပြဿနာမျိုးတွေတကယ်တမ်းရှိနေပြီလားဆိုတာအတိအကျမပြောနိုင်ဘူး။ရှိမနေဘူးလို့လည်းတေချာပေါက်မပြောနိုင်ပါဘူး။အားလုံးပဲအထူးသတိထားသင့်ပါတယ်လို့တိုက်တ
Online mogane dia yago mudo mudia pio sojare aniere jang kujujo tenga blogari pio dunia sisima timpia tora washin. Pio emyamabai sisi nego line to mida sako nasanga tongsen ene lila mida tia kuzerogane sele tolu nivare. Akuro tatan yang tren loa sisi nye eleva. Oscar Tichu siyema pare de bos yoshin zaga bajang lu pio miyane rabale. Ti yoshin a chen inkane alai bawe solo pelu zaga miyule sura meziawa. Ti lo gabata loa tensha. Timbo Jojadrine, a new pinya time when Gatrin we go to Tayandrin La Sizima, Maitana Jogatin Satavarishin.
Mingla Masin, Alon Silla Joshin Boba Jamazi, Titabat Tayandrin Lamaro, Academy Supi Boema, accounts on Yoshin Zaka, Niama, Titu Bikari, the Boost Yoshinka. ดูเยี่ยมยานี่ล่ะบ้าจังหัวใจทารุบาลีพิธีกรรมบาร์ฟิชเชนที่จริงเป็นมาชาแนลเนี่ยโอกาสฟิชเชนพันนิมูลเลียรีที่เรามีข่าวดราม่าทิมบอจอจ้าดูเรนเน่อนุปจิญญาอาจารย์วังอาจารย์ดูทุกทัวร์ก็เปรียบเปรียบตัวมาเมื่อ ที่ยุคเชิงสกังหาเช่นการในไล่ทัวร์ลายยุคเชิงกับสิ่งเหล่านี้จริงหรือเปล่าที่ยุคเชิงกังหาสานเดินลุล่ะคุณที่มุกเรศีพี่เราสู้ยากเลยชุดดับวงก็พ่อช้ามูสู้ยากจ้าเลยก็ป่วยลีเล่เลี้ยงยามูเรจังแสงอินทร์นั้นยังจะทำให้ยุคเชิงเสียไปดีกว่าแสงเดียร์ยังทำให้ทั้งกูยังคนเสียเปลี่ยนลงอ่ะมีอุดมีมาว่าละฮะคุกเข่าเลยอาข้างข้างเนี่ยดีชินิกเลยสระกุเลยตอนนี้ทุกคนมีมังทุบจ้าจีเนยุคเชิงกับสิ่งเหล่านี้ที่ยุคเชิงกับพันธุ์ดุริ ဒီကနေ့ဒီအများကြီးရှိထားပြီးတာ The Post ဆိုရှင်ကဟာအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကအရေးကြီးစာရွက်စာရင်းတွေသတင်းတောက်တွေလက်ထက်ရောက်လာပြီးတာကိုနယူးယောက်တိုင်းသတင်းစာကအစပြုလို့ဖောက်ချဖော်ပြတဲ့အကြောင်း1900ခုနှစ်ဆက်တခုနှစ်အနေထားကိုဇလန်းစင်ပြောက်ရိုက်ထားတာပါ နောက်ထပ်လာတဲ့အစိုးရတဲ့ဖွဲ့က VNN စစ်ပွဲမှာအမေရိကန်ရဲ့စီးရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုပြဿနာပေါ်ကြီးအောင်လို့တိတ်တဆိတ်နဲ့လှုပ်ဆောင်နေတယ်ဆိုတဲ့အကြောင်းဒီစစ်ပွဲကိုနိုင်အောင်မတိုင်နိုင်ဘူးဆိုတာသိရတဲ့အနေနဲ့ဒီစစ်ပွဲကြီးကိုတိုက်ခဲ့တယ်ဆိုတာမျိုးတွေဖြစ်အောင်လို့အကွက်စင်တွေအကိုသတင်းမီဒီယာကဖွင့်ချတဲ့အကြောင်းစာရင်းတွေပြုတ်ရိုက်ကူးထားပါတယ
အတက်က၅၅နှစ်ဝန်းကျင်အမျိုးသမီးတယောက်အမျိုးသားရဲ့ကြီးစုတဲ့ပတ်ဝန်းကျင်မှာရက်တီဖို့ဘယ်လိုခက်ခဲခဲခဲကြိုးစားရလဲဆိုတာဒီရုပ်ရှင်မှာတွေ့ကြရမှာပါ။ဒါမှမဟုတ်နစ်ဆန်လက်ထက်အစိုးရအမင်းကိုဖီဆန်ပြီးတော့ထောင်ချခံရမယ်ကင်ရှိပေမဲ့လေဒီပန်နဂွန်ပေပါဆိုတဲ့သတင်းဆောင်မှာကိုပုံနှိပ်ဖော်ပြဖို့အဲဒါဘန်ဘရက်လီကိုကက်သရင်ဂရမ်ကခွင့်ပြုပေးခဲ့တာဖြစ်ပ
ကျွန်တော်တို့စာအတွင်းတစ်ကြိမ်ရွေးချယ်ခံထားရတဲ့ရုပ်ရှင်ကကိုးကားရမှာပါဝင်ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်သက်နိုင်ငံပါရီမြို့တော်မှာကျင်းပခဲ့တဲ့ပါရီဖက်ရှင်သတင်းပတ်မှာတော့ Chanel ครอมเปลสပြတာရဲ့မြခင်ပြန်ဝေးဟောင်းထဲမှာဖက်ရှင်ရှိုးကိုကျင်းပဖို့အတွက်ရှန်နယ်ရဲ့ဖန်တီးမှုတာဝန်ခံကာလာဂါဖယ်လ်စီစဉ်ခဲ့တာဖြစ်ပါတယ်ရိုးရံဒီမှာပွင့်နေတဲ့နှင်းစီပန်းတွေကြမှာအလားပြောင်းမော်တွေကမှောင်ဝါဝပန်းရောင်ပိုးပြိုးဝစ်စုံတို့တွေအဲ့ဘော်ကမှပန်းရောင်ဇာပါဝေးယုံလွာကိုအနားမှာငှက်မွေးတွေနဲ့တစားဆင်ထားပြီးတော့အစိမ်းရောင်ချီတွေထိုးထားတဲ့အပေါ်လွာတွေဂိုး ဆောင်တွေ ဖြစ်ပြီးတော့ အဲ့ ဥက္ကဋ္ဌ fashion တရင်ဘက်ကို ပါရီမြို့တော်မှာ ကျင်းပခဲ့တာ ဖြစ်ပါတယ်ရှင် ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်
ပညာလောကနဲ့ထင်ရှားကြကြသူတွေရဲ့သတင်းတိုးတိုးထွားထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်နေတဲ့အမမြတ်ဖြူဖြူရဲ့ယုံကြည်ရကိုနားဆင်ရပါမယ်မှတ်မိုးဖြူကစီးစဉ်တင်ဆက်ထားပါတယ်ရှင်ဒီနေ့ကျမပြောမယ့်အကြောင်းအရာကျမယုံကြည်နေ
จ้าเนี่ยพันเนี่ยเรื่องนี้อะไรอย่าดีรู้พ่อเปียหมู่รีเนี่ยแต่บ่าวเบี้ยเนี่ยสูรีจ้าพ่อตาเย่สีบ่าวเย่นายเงี้ยเย่ส่วนใหญ่วารีรีเย่รบาดรอดายามเวรีจ้าหนีจ้ากบ้าจีฮะเสกเสกหม้อหม้อพี่บีเจ้าสีสูยูลาเร่ลูรีโดรมยามยาละขันซานีจ้าอะไรแต่บีเม่เอริมก้าวตรีนุ่ยเนี่ยเส้นจีนไปดูพี่เด กองทุนนี่น่ารู้ทุนนี้พี่ยาวลาระลงงบเนี่ยบ้าลาบารีผู้ประมาณเจ้าใหญ่กบ้าจะว่ามาเสียเรื่องดูแลซารีจะพี่พี่เนี่ยลาเรผู้เงินนี่เลยยอบ้าตัวเดียวยอการีกูก้าวเข้าไปเมื่อเสวาติดวีปอลาบารีปีนี้เรื่องลู่ยี่วีปูมีอะไรเกิดสุราอ่ะท้าวท้าขันลงมาเวแล้วในเงินนี้เสียงก็อยู่ใจยาลงเงินเนี่ยเดียร์เราก็ลู่ยี่เป็นยังจะเดินฮะงั้นจะเดินเราก็นี่ ยังนี่เข้ามาลูเรียเป็นยังแต่เดินฮะเชื่อแต่เนี่ยเราที่ชินีบ้าบีกบ้าเย่เป็นยังเรื่องลูเย่ยังไงน้องอะไรต้องเส้นนี่ยังไงน้องอันนี้เชื่อเช่ายังไงน้องเราที่มีแต่ลาลาหูตัวยาบารีอันนั้นเกี่ยวลูเรียเทนเราขบ้าจีอาสัวเป็นสิ่งยามหูบ้าอุ้งที่เดมก้าปูบีโรเล่เปียงเล่ตัวเดลลาลิเมลูจมาจุ่มเอยงจีบารีลงเงี้ยเรื่องยาซุนเนี่ยตัวการีสาบเอาเมียวมีอาสัวตัวเดนี่เร่นี่เป็นยังรีการีเกี่ยวกูอันมาเข้ามาบี นี่เป็นยังไงกูต้องใช้บีกบ้าบ่มาเป็นยังไงเด็ดเด็ดด้วยอินโฟเมชันวิวเลยเลยรู้ยังอยู่ไหนไหมเพียงวิวไหนไหมเดี๋ยวเราต้องอยู่ไหนมาพี่บารีเสร็จเว็บมือรีกาเลยสิ่งสกัดต่างๆพี่ปูเลยกูลาราตัวยาบารีอินเทอร์เน็ตเข้ามา Messenger Facebook Skype เนี่ย Google Search Engine อะไรเรียบีกงสีกูแต่ยังเว็บเข้าใจอะไรมาเลยกบ้าชี้จังงานนี้กบ้าเอาเช่นเป็นยังไงก็ไม่รู้ ลูเอลินกูสีวายรีลูลาในมารีมุ่ยเจ็บเลมุสเนดีกาเล่ตัวเด็บยังเลนีบารี ပေါ်ရုံကတကယ်ကိုငွေကြေးတက်နိုင်တဲ့လူရန်စားတွေသာဝယ်ယူနိုင်တဲ့ကင်မရာတွေ၊စတီရီယို၊အင်တာတိန်းမန့်စနစ်တမ်တွေ၊ဖုန်းတွေစတဲ့တခုချင်းသောပစ္စည်းတွေဟာအခုခေတ်လူတော်တော်များများရဲ့လက်ထဲရောက်နေတဲ့မိုဘိုင်းဖုန်းသေးသေးလေးတွေထဲမှာဖြစ်နေပါပြီ။ကောင်းမွန်တဲ့တိုးတက်မှုတွေပါပဲ။တကယ်တိုးတက်ပြောင်းလဲခြင်းနဲ့လူစိတ်စွမ်းအားတွေရဲ့တီထွင်ကျန်းစနိုင်တဲ့အတက်ပညာရှင်အသိပ Electric cars, drones, digital currency, sare me ye twet nai law de to tet mu ri ha jama ye si bwa ye lu mu sat san ye ri go ba tsin pi tsin set nwe pi pyaung le la si ba re lu ni mu asin dan ri go to tet myin ma la si ma a mhan ma be shin naung la me anagat ma lu rai ni ba ha a che kan lo at de sa taw de paw mya ni me ye mi power pye song tan shin ne ain ya ri shi me pinya ye snit twe po kaung mon la me Nipinya technology rigo, popiro, don't you la nainjame? Jemma be a dead way poshi la jame. Lulaswa, yue che, gwen, bioso, gwen, ishide, lune mu pue si rema, lonjonswa nina in la jale ne, lutama yonji bari. Erido, jamaru de rile, gozoan shi the mia, nyanzoan shi the mia, petalama, kuni biro, dog bari, nagasi, do, pioshinzoa, shaklanja bazulu, nozoan ye, nigong to bari, shin, jesu de mari.
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ vermes@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တက်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်မှာရှင်အခုထုတ်ရင်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံနှုန်းချိန်ည09:00နာရီနဲ့09:55နာရီအထိလိုင်းတော်မီတာ30နဲ့50ဒေဂါနဲ့ပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါ။
တောင်ကိုရီးယားနှစ်နိုင်ငံပူးရဲရင်ချင်းမှုတရုတ်ပြပွဲကျင်းပဖို့စီစဉ်ထားတာကိုမြောက်ကိုရီးယားဘက်ကဖျက်လိုက်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနကဒီကနေ့တင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။တောင်ကိုရီးယားမီဒီယာတွေကမြောက်ကိုရီးယားအပေါ်လူလူရဲ့အဆိုးမြင်သဘောထားတွေကိုအားပေးဖော်ပြနေတယ်လို့မြောက်ကိုရီးယားအစိုးရကဖြစ်တင်ပြီး တောင်ကိုရီးယားနိုင်ငံပျောင်းချန်ဆောက်ရာသီအိုလံပစ်အကျိုးမြောက်ကိုရီးယားနိုင်ငံမှာဖေဖော်ဝါရီလ၄ရက်နေ့ကျင်းပမယ့်အခမ်းအနားကိုဖျက်လိုက်တဲ့အကြောင်းပြောဆိုတာဖြစ်ပါတယ်။ အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတူတစ်ခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်အမျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးဒဏ်ရာရပါတယ်။စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့ တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ Marshall Fahin အမျိုးသားကာကွယ်ရေးတပ်ကတူအနီမှာမိုးလင်းပြီးခြင်းအထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဒီကနေ့တနင်္လာနေ့မှာ Washington DC ကိုလာပြီးသမ္မတဒေါ်နယ်ထရန့်ရဲ့အလို့သဘောနှီးလည်စာအတူစားသုံးမှာဖြစ်တယ်လို့အီရန်ဒုံးကျည်အစိတ်အပိုင်းတွေဆိုတာတွေကိုဆန်းစစ်ဖို့တွားရောက်ကြည့်ရှုကြမှာလည်းဖြစ်ပါတယ်။ဒါတို့ပြည့်ဒုံးကျည်အပိုင်းစာကြီးတွေကိုကောင်စီအဖွဲ့ဝင်တွေကြည့်ရှုဆန်းစစ်ခွင့်ရမှာပါ။ ဝါရှင်တန်ကဆစ်စခန်းတစ်ခုထဲမှာထပ်ထားတဲ့အဲ့ဒီဒုံးကျည်အပိုင်းစာတွေအကြောင်းပြီးခဲ့တဲ့ဒီဇင်ဘာလသတင်းစာရှင်းလင်းပွဲအတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကဖွင့်ချပြောဆိုထားတာဖြစ်ပါတယ်။ရှင်မင်းနိုင်ငံကဟူသီးသဘုံတွေကိုအီရန်ကတရားမဝင်လက်နက်တပ်ဆင်ပေးနေတယ်ဆိုတာကိုဒီဒုံးကျည်အပိုင်းစာတွေကညင်းမရအောင်တပ်တွေပြနေတယ်လို့သံမတ်ကြီးကပြောဆိုထားတာ
Khan Engineer ကတော့ Vitex Sonjak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်ကို6နာရီရနေ9နာရီထိလိုင်းဒိုမီတာ 32kHz 9335လိုင်းဒိုမီတာ 40kHz 9680လိုင်းဒိုမီတာ 48kHz 6350နဲ့လိုင်းလမီတာ 190kHz 15905ရောကနေဖိုင်းယူနာဆင်နိုင်ပါတယ်ပတ်သက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်
This program has come to you from the Voice of America, Washington.